ဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကန်မြို့တော်မှာဒီသတင်းပတ်ထဲမော်တော်ဆိုင်ကယ်နဲ့လာပြီးဓာတ်နဲ့ခုတ်သူတွေကြောင့်ရဲစစ်ဆေးခဲ့မှာရဲအရာရှိတဦးသေဆုံးခဲ့ရတယ်လို့နောက်အရာရှိတဦးလည်းဒဏ်ရာရခဲ့ပါတယ်။လာရောက်တိုက်ခိုက်တဲ့အဖွဲ့ကသူတို့ဟာ IS Islam စစ်သွေးကြောအဖွဲ့ကဖြစ်ကြောင်းတိုက်ခိုက်ပြီးနိုင်ပိုင်းတွင်မှာပဲသူတို့ရဲ့ website စာမျက်နှာမှာရေးသားခဲ့ကြတာပါ။ဒါဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာ IS စစ်သွေးကြောအဖွဲ့ကတိုက်ခိုက်တယ်လို့ကြေညာခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအများအပြားတွေကနောက်ဆုံးဖြစ်ရပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစ္စလာမ်အစွန်းရောက်တွေရဲ့လှုပ်ရှားမှုတွေတိုးလာနေတယ်လို့ထောက်လှမ်းရေးတုံ့တက်သူတွေကပြောနေကြမှာပဲ။အစွန်းရောက်တွေရဲ့အာရှဒေသကွန်ရက်ကိုဒက်ကာမြို့တော်မှာဖြန့်ကျက်ဖို့ကြိုးစားတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုလူသစ်စုဆောင်းတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတိုက်ခိုက်မှုတွေလုပ်ပြီးအသုံးချလာမှာကိုဘင်္ဂလားဒေ့ရှ်နိုင်ငံကလည်းစိုးရိမ်နေတာပါ။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအစပိုင်းမှာ IS စစ်သွေးကြော်တွေပါဝင်နေဆိုတာကိုလက်မခံခဲ့ပေမဲ့အခုတော့ဒီစစ်သွေးကြော်အဖွဲ့ချင်းချောက်မှုတွေဟာတကယ်ရှိနေတယ်ဆိုတာကိုလက်ခံလာပြီးဖြစ်ပါတယ်။